ဒါဘိုးဘီဆောင်းရွယ်အောင်ဆောင်းပုတ်ကလေးတစ်ခုတော့လိုက်ဆိုရင်ကောင်းပါတယ်ဒီမဂ္ဂင်၈ပါးပဲမြတ်စွာဘုရားကမဂ္ဂင်၈ပါးရှိတဲ့မဂ္ဂင်၈ပါးပါဝင်တဲ့အကျင့်လမ်းမှန်ရှိတဲ့ဘာသာအယူဝါဒဟာတဲ့လောဘဒေါသမောဟကိလေသာကိုငြိမ့်စေတဲ့အတွေ့ဆင်းရဲကိုငြိမ့်စေတာအမှန်ပဲတဲ့မဂ္ဂင်၈ပါးပါဝင်တဲ့အကျင့်လမ်းမရှိတဲ့ဘာသာအယူဝါဒဟာကိလေသာကိုမငြိမ့်စေနိုင်ဘူးလောဘဒေါသမောဟကိုမငြိမ့်စေနိုင်ဘူးမငြိမ့်စေနိုင်တဲ့အတွေ့ဆင်းရဲမငြိမ့်စေနိုင်ဘူးလို့တည့်ရက်ဘုရားရှင်ဟောခဲ့အဲ့ဒါလေးဘုန်းကြီးကဆောင်းပုတ်စီထားတယ်ဒီမန်ကြမ်းမန်ပြောပြမှန်င်းကောင်းမှန်သမွေးဖြူစင်ဘွေ၍မှန်ရေကြိုစာမှညာတတိသမာတိကုဤသည့်ရှစ်ပြာကျင့်တယ်ပါမူဘာသာဝါဒဝဒုက္ခမုတ်ချငြိမ့်စေပြီအဲ့ဒါဘုရားဟောအတိုင်းတည့်ရဲ့ပဲဆိုတိမှန်ကြမ်းမှန်ပြောပြမှန်နဲ့ကောင်းမှန်သမွေဖြူစင်ဖွေ၍မှန်ရေးကြိုစာမှန်ရေးကြိုစာမညာတတိမညာတတိသမာတိဟုဤသည့်ရှိဖြာကျင့်စဉ်ပါမူဘာသာဝါဒဝတ်ဒုက္ခမုတ်ချငြိမ့်စေသည ရင်ချစ်ပါမှာအရေးအကြီးဆုံးဗရဏမေခင်ကတော့သမာဓိဋ္ဌိပေါ့မှန်စွာသိမြင်မှုအဲ့ဒါဘယ်လိုမှန်စွာသိတယ်ဆိုတာဘယ်လိုသိတာဆိုတာနောက်တရားပွဲတွေကြားမှာပဲခွန်ကြီးတို့ပြောနိုင်တယ်နောက်သမာသင်္ကပ္ပမှန်စွာကြံသိမှုအဲ့ဒီသမာသင်္ကပ္ပဆိုတဲ့မေခင်ကိုတရားရှုမှတ်ရမှာဘယ်လိုသမာသင်္ကပ္ပမဲ့ခင်ပါဝင်နေဆိုတာသဘောပေါက်ဖို့လိုပါတယ်အဲ့ဒါကိုသဘောမပေါက်ကြတာများတယ်ဘာကြောင့်လဲဆိုတော့ဘာသာပြန်လာကမှန်စွာကြံသိမှုလို့ပဲပြန်ရတာကိုသမာကမှန်စွာသင်္ကပ္ပကကြံသိတာဆိုတော့သမာသင်္ကပ္ပမှန်စွာကြံသိမှုလို့ပြန်ရတော့အဲ့ဒီနေရာမှာနည်းနည်းသဘောအပေါက်လွယ်လွယ်သွားတတ်တယ်အဲ့ဒါကိုလည်းပဲအဲ့ဒီနောက်တရားပွဲတွေကြတော့ခွန်ကြီးတို့တို့လိုရှင်းရှင်းလေးပြောရထားတော့ဒီတော့ဘုန်းကြီးအရင်တစ်ပတ်ကပြောခဲ့တဲ့မြတ်စွာဘုရားသိတော်တရားများဗုဒ္ဓဆိုတာသိသူဘာကိုသိတယ်လဲအမှန်တရား၄ပါးကိုသိသူအဲ့ဒီအမှန်တရား၄ပါးကိုသိသူဗုဒ္ဓရှင်တော်များပြသတဲ့အမှန်တရား၄ပါးဆိုတာဒီမှာအခုဘုန်းကြီးချပေးခဲ့တာတွေအကုန်လုံးပါဝင်တယ်ဒါတွေအကုန်လုံးပါဝင်တယ်အဲ့ဘုန်းကြီးအဲ့ဒါတွေကိုတစ်ချက်ကလေးမှမတူခဲ့ဘဲနဲ့ဗမာလိုပရိသတ်နားလည်မဲ့ဘက်ကရှုတော်ကနေကြည့်ပြီးတော့လွယ်လွယ်သကလုံးလေးတွေနဲ့အဲပြောသွားတော့နားလည်သဘောပေါက်တော့နားလည်သဘောပေါက်တော့အကျိုးရှိတယ်ပေါ့အခုတော့သကလုံးတွေကကြီးလာပြီကြီးလာတော့နည်းနည်းရှုပ်သွားပြီအဲ့ဒါတော့သိတော့မကောင်းဘူးဒါတော့ဒီတော့ဗုဒ္ဓရှင်တော်မြတ်ဗျာနဲ့ရှင်တော်မြတ်ဗျာကိုယ်တိုင်ကအကျင့်မှန်သိလို့အဲ့ဒီအကျင့်မှန်ကိုကျင့်တဲ့အတွေ့အရှိသဘာဝကိုအရှိအတိုင်းသိမြင်လို့လောဘဒေါသမောဟကိလေသာတွေငြိမ်းလို့မဟုတ်လို့ဆင်းရဲငြိမ်းသွားတော့ရှင်တော်မြတ်ဘုရားပြန်ပြီးဟောပြောတဲ့အခါကျတော့လည်းပဲဒီဆင်းရဲငြိမ်းချောင်းတရားတွေပဲသိတဲ့အတိုင်းကျင့်တဲ့အတိုင်းပဲဟောတော့ဒီတရားတွေဟာလည်းပဲအမှန်တရားတွေဖြစ်လာတယ်အမှန်တရားတွေဆိုတော့ဒီအမှန်တရားတွေဟာလည်းပဲဆင်းရဲငြိမ်းလို့တဲ့ပုဂ္ဂိုလ်များအာကိုရာကိုကိုရာသိက္ခာယအနေနဲ့ယုံကြည်ရလက်ခံရလိုက်နာကျင့်ကြံရ ကိုယ်ကိုရမယ်တရားတွေအဲ့ဒီတရားတွေအတိုင်းလိုက်နာကျင့်ကြံလို့မလို့ဆင်းရဲတစိတ်တရေတာငြိမ့်နဲ့ပန်ဃာတော်တွေဆင်းရဲများစွာငြိမ့်နဲ့ပန်ဃာတော်တွေဆင်းရဲလုံးဝငြိမ့်နဲ့ပန်ဃာတော်တွေဘုရားရှင်ရဲ့သာသနာတော်2580ကျော်ကာလအတွင်းမှာများစွာပေါ်ပေါက်ခဲ့သည်အရှင်သာရိပုတ္တရာအရှင်မောကလအရှင်ကောဏ္ဍညကစပြီးတော့ပေါ့အရှင်ကောဏ္ဍညအရှင်ဝပ္ပအရှင်ဗတ္တဗတ္တိယအရှင်မာနာအရှင်အတ္တစီတို့ကစပြီးတော့အခုအချိန်ဒီသာသနာတော်မှာရှင်တော်မြတ်ဘုရားအမှန်တိုင်းညွှန်ကြားထားတဲ့တရားတွေအတိုင်းကြည်ညာလို့မလို့ကိလေသာချင်းဆင်းရဲခြင်းတဲ့ပုံစံတွေများစွာပေါ်ပေါက်ခဲ့ပြီအဲ့ဒီများစွာပေါ်ပေါက်ခဲ့တဲ့ဒီသံဃာတော်တွေဟာလည်းပဲကိုယ်ဝယ်စိတ်ကကြည်ညိုလိုက်တဲ့ပုံစံတွေပဲယုံကြည်လိုက်တဲ့ပုံစံတွေပဲဒါကြောင့်ဗုဒ္ဓဓမ္မသံဃာခေါ်တဲ့ယရဏသုံးပါးဟာအာကိုရာကိုယ်ဝယ်ရာအာထာယာအနေနဲ့ယုံကြည်စိတ်ကထိုက်တဲ့သရဏတွေပဲဆိုတာဘုန်းကြီးတို့သိရတယ်။အဲ့တော့ယုံကြည်စိတ်ကထိုက်တဲ့ဒီသရဏတွေကိုစိတ်ထဲမှာဒါရီအားဖြင့်ဒီဗုဒ္ဓယောဓမ္မယောသံဃာယောအရာပြောပြောရင်ဖရာယောတရားယောသံဃာယောဒီယရဏသုံးပါးဟာကိလေသာဆင်းရဲဝိဆင်းရဲခတ်သိမ်းငြိမ်းလိုသောပုဂ္ဂိုလ်တို့ရဲ့အာကိုရာအာထာယာမိကိုရာကိုယ်ကိုရာသရဏတွေပဲဒီယရဏသုံးပါးကိုအာကိုရာကိုယ်ကိုရာမိကိုရာပဲလို့အာထာယာပဲလို့ယုံကြည်သီးသတ်တဲ့စိတ်ကိုသရဏဂုံလို့ခေါ်တယ်တရဏဂမနတရဏဂုံတရဏဂုံနဲ့ပြောတော်လည်းပဲတရဏဂုံရဲ့အဓိပ္ပာယ်ကိုတိတိကျကျနားလည်တာကခက်ရှားရှားပဲရောင်ဝါးဝါးမျှပဲနားလည်တာပဲတရဏဆိုတာအာကိုရာကိုကိုရာပဲလို့ဂမနယုံကြည်သီးတတ်တဲ့စိတ်တရဏဂမနမြန်မာကတရဏဂုံလို့ခေါ်လိုက်တယ်တရဏဂုံအာကိုအာထာယာကိုကိုရာပဲလို့ယုံကြည်သီးတတ်တဲ့စိတ်အဲ့ဒါကိုသရဏဂုံခေါ်တယ်။ဖရာကိုသရဏဂုံလို့မခေါ်ဘူး၊တရားကိုသရဏဂုံလို့မခေါ်ဘူး၊သံဃာကိုသရဏဂုံလို့မခေါ်ဘူး။ဖရာ၊တရား၊သံဃာဟာသရဏလို့သာဆိုနိုင်တယ်၊သရဏဂုံလို့မဆိုနိုင်ဘူး။ဘာကြောင့်လဲလဲဆိုတော့ဂုံ၊ဂမနဆိုတာယုံကြည်စိတ်တဲ့စိတ်ကိုပြောတာ။ဘယ်သူကိုယုံကြည်စိတ်တာလဲ။ဗုဒ္ဓရှင်တော်မြတ်ဖရာကိုယုံကြည်စိတ်တဲ့ဓမ္မတရားတော်ကိုယုံကြည်စိတ်တဲ့သံဃာသံဃာတော်ကိုယုံကြည်စိတ်တဲ့အဲ့တော့ဘုရားတရားသံဃာယရဏသုံးပါးကအာကိုအာထာယအနေနဲ့ယုံကြည်အကိုကွယ်အသီကအတဲ့သရဏဂမနီယတဲ့အဲ့ဒီယုံကြည်အကိုကွယ်အသီကအတဲ့ဘုရားတရားသံဃာကိုယုံကြည်တဲ့စိတ်သီကကိုကွယ်တဲ့စိတ်ကသရဏကိုအဲ့ဒီစိတ်ကဘုသူသနာမှာရှိတယ်လေပြိတ္တစိတ်ကကိုယ်ခွဲတဲ့လူတွေရဲ့သနာမှာမရှိပေဘူးလားတရဏဂုံဆိုတာဘုသူစီမှာရှိတာလေစိတ်ကကိုယ်ခွဲတဲ့ပုဂ္ဂိုလ်တွေရဲ့သနာမှာရှိဘူးတရဏဂုံဆိုတာဒါကြောင့်တရဏဂုံဆိုတာမရလားသူရလားတဏှာလားဘာပါလို့ဘုရားတရားသံဃာယရဏသုံးပါးကိုအာကိုအာထာယပဲလို့ယုံကြည်သူသတ်တဲ့သူ
ဟုတ်ကလားအဲ့ဒီစိတ်ရှိသူကိုသရဏဂုံတည်သူလို့ခေါ်တယ်ဟုတ်ကလားအဲ့ဒီယုံကြည်သီးသတ်တဲ့စိတ်ရှိသူကိုဘာလို့ခေါ်တယ်လဲသရဏဂုံတည်သူဒီလိုဆိုတော့အဲ့ဒီယုံကြည်သီးသတ်တဲ့စိတ်မရှိရင်သရဏဂုံတည်သူဟုတ်ပါလားသရဏဂုံမတည်ရင်အဲ့ဒီပုဂ္ဂိုလ်ကိုဗုဒ္ဓဘာသာဝင်လို့ခေါ်နိုင်မလားမခေါ်နိုင်ဘူးတော့သရဏဂုံတိမတာနဲ့ဗုဒ္ဓဘာသာဝင်ဟုတ်ကဲ့လားဒါတော့ဘုရားတရားသံဃာယရဏသုံးပါးကိုဆင်းရဲကိလေသာဆင်းရဲဝိဆင်းရဲငြင်းရဲအတွက်အာကိုအာထာယပဲလို့ယုံကြည်စိတ်တဲ့စိတ်ဟာသရဏဂုံအဲ့ဒီစိတ်ရှိသူကိုပါလေသရဏဂုံတည်သူဟုတ်ကဲ့လားဒါဖြစ်ရင်ဒီစိတ်ဟာအမြဲတမ်းတချို့မှအမြဲတမ်းရှိနေနိုင်မှာမလား
မရှိနိုင်ဘူးယံဖန်ယံခါမှာဘုရားယုံကြည်မှုယော့ပြီးတော့ပြည့်ခြင်းလည်းပြည့်သွားနိုင်တယ်ယံဖန်ယံခါမှာတရားယုံကြည်မှုယော့ပြီးပြည့်ခြင်းလည်းပြည့်သွားနိုင်တယ်ယံဖန်ယံခါမှာသံဃာယုံကြည်မှုယော့ပြီးတော့ပြည့်ခြင်းလည်းပြည့်သွားနိုင်တယ်မဟုတ်ပြီဘူးလားအဲ့ဒါလို့ယုံကြည်မှုပြည့်သွားပြီဆိုလို့ရှိရင်သူဟာသရဏဂုံတည်သူဟုတ်ပါမလားမဟုတ်တော့ဘူးဒီလိုဆိုလို့ရှိရင်ဗုဒ္ဓဘာသာဝင်ဟုတ်ပါလားမဟုတ်ဘူးဘလောက်ပဲဖရာစေတီရှိမှထိုင်ပြီးတော့နေနေဘလောက်ပဲဒီဖရာစင်တို့ရှိမှထိုင်နေနေဘလောက်ပဲဖရာဝိသဝိယဝိသသံဃဝိယဝိသသာသနာဝိယဝိသပဲလုံနေနေအဲ့ဒီယုံကြည်စိတ်မှမရှိရင်တော့ဒီပုဂ္ဂိုလ်ကိုသရဏဂုံတည်သူလို့ခေါ်ပါလားမခဏယသူဗုဒ္ဓဘာသာဝင်ဟုတ်မလားမဟုတ်ဘူးအဲ့ဒီလိုပုဂ္ဂိုလ်မျိုးလည်းပဲရှားရှားပါးပါးရှိတတ်သေးတာပဲတရားဝိယဝဇ္ဇတရားဝိယဝဇ္ဇသံဃဝိယဝဇ္ဇသာသနာဝိယဝဇ္ဇတွေကိုဝါသနာပါလို့အလောက်ကိုင်းဆိုလို့ချင်းလောက်တက်ခိုင်းတတ်တဲ့ဝါသနာရှိလို့မလို့ဆောင်ရွက်နေတော့လည်းပဲတကယ်ဖရာတရားသံဃာကိုမယုံကြည်ပဲပေါ့တော့တော့ဖြစ်နေတဲ့မိယောကလာသဘာများလည်းပဲမရှိတတ်ဘူးလားရှိတတ်တယ်အဲ့ဒီပုဂ္ဂိုလ်မျိုးကိုဗုဒ္ဓဘာသာဝင်ခေါ်မလားမခေါ်နိုင်ဘူးဟုတ်ကဲ့လားယုံကြည်စိတ်ရှိမှသာနဲ့ဗုဒ္ဓဘာသာဝင်စစ်စစ်မဟုတ်ပြီဘူးလားယုံကြည်စိတ်မရှိရင်ဗုဒ္ဓဘာသာဗုဒ္ဓဘာသာဝင်လို့ခေါ်နိုင်မလားမခေါ်နိုင်ဘူးဒါကြောင့်အဲ့ဒီယုံကြည်မှုပြက်ပြားတာဟာနှစ်မျိုးရှိတယ်တဲ့အဒီနေရာမှာဘုန်းကြီးတို့ပြေသာမှတ်ရမှာကအဲ့ဒီယုံကြည်သီကမှုတရဏဂုံနှစ်မျိုးရှိတယ်တစ်မျိုးကလောကီတရဏဂုံတစ်မျိုးကလောကုတ္တရာတရဏဂုံလောကီတရဏဂုံကပြတ်နိုင်တယ်လောကုတ္တရာတရဏဂုံကမပြတ်နိုင်ဘူးလောကီတရဏဂုံဆိုတာကအရိယာမဖြစ်သေးတဲ့ပုထုဇဉ်တွေရဲ့တဏ္ဍာမှာရှိတဲ့ယုံကြည်စိတ်စိတ်ဒါလောကီတရဏဂုံလောကုတ္တရာတရဏဂုံကမဲ့ညာပူညာရပြီးတဲ့အရိယာတို့တဏ္ဍာမှာရှိတဲ့ယုံကြည်စိတ်စိတ်အရိယာရတနာမှာမဲ့ညာနဲ့အတူတကွဖြစ်ပေါ်လာတဲ့ယရဏသုံးပါးကိုယုံကြည်စိတ်တဲ့စိတ်ကတော့ခိုင်မြဲပြီးဘယ်တော့မှမပြတ်တော့ဘူး။သေလည်းပဲမပြတ်တော့ဘူး။ဟိုဘက်ဘဝကြတော့လည်းပဲသူဟာဖရာတရားသံဃာယရဏသုံးပါးကိုယုံကြည်မြဲယုံကြည်စိတ်နဲ့စိတ်တည်းရဲ့။ဒါကြောင့်အရိယာရတနာမှာမဲ့ညာနဲ့အတူတကွဖြစ်ပေါ်လာတဲ့ယုံကြည်စိတ်စိတ်လောကီတရဏဂုံကဘယ်တော့မှမပြည့်အရိယာမဖြစ်သေးတဲ့ပုထုဇဉ်တို့သဏ္ဍာန်မှာရှိနေတဲ့ယုံကြည်စိတ်စိတ်ကအကြောင်းတစ်မျိုးမျိုးကြောင့်ပြည့်ချင်ရင်ပြတ်သွားနိုင်တယ်အဲ့ဒါလို့ပြတ်တာမှာနှစ်မျိုးရှိတယ်ယုံကြည်စိတ်စိတ်ပြတ်သွားတာနှစ်မျိုးရှိတယ်တစ်မျိုးကတခြားဘာသာအယူဝါဒကိုပြောင်းလဲယုံကြည်စိတ်ကိုကိုယ်လိုက်လို့လဲပြတ်သွားတယ်ဗုဒ္ဓဝါဒမှာတပါတခြားဘာသာအယူဝါဒကိုပြောင်းလဲပြီးတော့ယုံကြည်စိတ်တဲ့အတွက်လဲတရဏဂုံပြတ်တယ်နောက်တစ်မျိုးကသေသွားရင်လည်းပဲတရဏဂုံပြတ်တယ်အဲ့ဒီနှစ်ချက်ကြောင့်တရဏဂုံပြတ်တယ်ဘုန်းကြီးတို့ပြိဿတရဏဂုံပြတ်တာပဲနှမျိုးကြီးလဲဘာပါပါလိုက်မလဲတခြားဘာသာကိုပြောင်းလဲပြီးယုံကြည်ကိုးကွယ်လို့တရဏဂုံပြတ်တာကတော့နားလည်နိုင်ပါရဲ့သေသွားလို့တရဏဂုံပြတ်တာကတော့ဘယ်လိုနားလည်ရမလဲသေးသွားတဲ့ပုဂ္ဂိုလ်မှာစိတ်ရှိသေးလားသရဏဂုံဆိုတာဘာကိုခေါ်ရလဲဘာစိတ်ကိုခေါ်ရလဲယုံကြည်စိတ်စိတ်ကိုခေါ်ရမဟုတ်လားသေသွားတဲ့ပုဂ္ဂိုလ်မှာစိတ်ရှိသေးသလားမရှိတော့ယုံကြည်စိတ်တဲ့စိတ်ရှိဦးမလားမရှိတော့သူ့မှာသရဏဂုံအလောင်းကောင်းကြီးမှာရှိသေးလားပြည့်မသွားဘူးလားပြက်သွားတယ်သေလို့လည်းပြက်တယ်ဒါကလောကီတရဏဂုံခေါ်တဲ့ပုထုဇဉ်တို့ရဲ့တရဏဂုံကိုပြောတာဒါတော့ပုထုဇဉ်ကယုံကြည်စိတ်မှုမခိုင်မြဲတဲ့တွေတဲ့
သေးပြီးတဲ့အခါကျက်သွားပြီးတော့နောက်တဘဝမှာသုတနာမှာဒီယုံကြည်စိတ်တဲ့စိတ်ရှိခြင်းလဲရှိနိုင်တယ်မရှိခြင်းလဲမရှိနိုင်ဘူးလောကုတ္တရာတရဏဂုံမဉ္ဇဉ်ရာပိတာဖြစ်တဲ့အရိယာတို့ရဲ့တဏ္ဍမှာဖြစ်တဲ့ယုံကြည်စိတ်စိတ်ကတော့ဒီအရိယာပုဂ္ဂိုလ်ဒီဘဝကကွယ်လွန်သွားလို့ကွယ်လွန်သွားလို့နောက်တဘဝမှာဖြစ်တော်လည်းပဲဒီယုံကြည်စိတ်စိတ်ကမပြတ်ဖဲနဲ့နောက်ဘဝမှာလည်းပဲဖရာတရားသံဃာယရဏသုံးပါးကိုပဲယုံကြည်စိတ်တဲ့စိတ်သူ့မှာမြဲတယ်ဒါကြောင့်လောကုတ္တရာတဏ္ဍုံဟာမြဲတယ်မပြတ်ဘူးတခါဘုန်းကြီးတို့ဘုန်းကြီးဒီကနေ့ပြောဖို့မှန်လာတာတော့တော့တော့ဒီမကဘူးတော်တော်လေးများများလေးပြောနိုင်လိမ့်မယ်လို့ထင်တာဒါပေမဲ့ပြောဖို့အချိန်ကမရ9နာရီခွဲပြီးအချိန်တော့ဘုန်းကြီးပြောရအောင်ဘုန်းကြီးတို့တတိထားစရာအချက်ကလေးတရဏဂုံညှိုးနွမ်းတာတဲ့ပြတ်တော့ပြတ်သွားတာမဟုတ်ဘူးတရဏဂုံညှိုးနွမ်းခြင်း၄မျိုးရှိတယ်ပြတ်တော့ပြတ်မသွားဘူးညှိုးနွမ်းတယ်ဆိုတာကယုံကြည်စိတ်စိတ်အားပြော့သွားတာယုံကြည်စိတ်မှုယော့သွားတာဒါကိုညှိုးနွမ်းတယ်လို့ပြောတာအဲ့ဒါကိုယူညှိုးနွမ်းတယ်လို့ဆိုတာဘယ်လိုဆိုလို့ရှိရင်ယုံကြည်စိတ်မှုညှိုးနွမ်းတယ်လဲလို့ဆိုရင်ဖယားတရားတန်ခါကိုယန္နာသုံးပါးရဲ့ဂုံကိုမသိရင်လည်းပဲတဲ့သရဏဂုံညှိုးနွမ်းတယ်တဲ့ယုံကြည်စိတ်ကစိတ်အားပြော့သွားပြီတဲ့ဟုတ်လောက်သလားဖရာရဲ့ဂုံတော်တရားရဲ့ဂုံတော်သံဃာရဲ့ဂုံတော်ကိုနားမလဲရင်ယုံကြည်စိတ်ကစိတ်အားပြော့သွားတယ်ညှိုးနွမ်းတယ်တဲ့ဟုတ်မလားဟုတ်တာပေါ့ဘာမဆိုသေးသေးချာချာနားလဲသဘောပေါက်ရင်အဲ့ဒီအရာရဲ့အကြောင်းကိုနားလဲသဘောပေါက်ရင်ဒီအရာကိုပပိုးပြီးအာယုံမစိုက်ပြီဘူးလားစိုက်တာပေါ့ဒီအခုဒီအရာရဲ့အကြောင်းကိုနားလဲသဘောမပေါက်ဘူးဆိုလို့ကျင်အာယုံစိုက်လို့ရမလားမရဘူးအဲ့လိုဆိုလို့ကျင်ယုံကြည်စိတ်အားမပြော့ဘူးလားဒါပြောတာဒီတော့ဖရာကုံကိုအတိတ်ပဲနဲ့တကွာနားလဲသဘောပေါက်ရမယ်တရားကုံကိုအတိတ်ပဲနဲ့တကွာနားလဲပေါက်သဘောပေါက်ရမယ်သံဃာကုံကိုအတိတ်ပဲနဲ့တကွာနားလဲသဘောပေါက်ရအဲ့လိုသဘောပေါက်တဲ့အခါကျတော့ဆင်ញံနှလုံးမသွင်းတတ်ပြီဘူးလားဉာဏ်မသက်ဝင်နိုင်ပြီဘူးလားဉာဏ်သက်ဝင်နိုင်လာပြီဆိုလို့ရှိရင်ပိုးပြီးတော့ယုံကြည်စိတ်အာသာမလာဘူးလားအာသာလာတယ်ဒီတော့ဒါကြောင့်မလို့ဖယားတရားတန်ခါယန္နာသုံးပါးရဲ့ဂုံကိုမသိရင်လည်းတရဏဂုံညှိုးနွမ်းတယ်အသိမှားရင်လည်းတရဏဂုံညှိုးနွမ်းတယ်ဖုရားရဲ့အရှိဂုံတော်ကတခြားကိုယ်ကသိထားတာကတစ်မျိုးဆိုရင်ဒါအသိမှားတာအဲ့ဒါလို့ဆိုလို့ချင်းလည်းပဲယုံကြည်စိတ်အားပြော့သွားတယ်ညှိုးနွမ်းသွားတယ်အသိမှားရင်လည်းညှိုးနွမ်းသွားတယ်ဒီတော့ယရဏသုံးပါးရဲ့ဂုံကိုမသိရင်လည်းညှိုးနွမ်းတယ်ယရဏသုံးပါးရဲ့ဂုံကိုအသိမှားရင်လည်းပဲညှိုးနွမ်းတယ်တခါယရဏသုံးပါးကိုပြစ်မှားရင်လည်းညှိုးနွမ်းတယ်။ယုံတော့ယုံကြည်တယ်ဒါပေမဲ့လို့ယုံကြည်တာကတစိတ်တဝက်ယုံကြည်နေတဲ့အခါကျတော့တစိတ်တဝက်ကပြစ်မှားမိတဲ့စိတ်မရှိနိုင်ဘူးလား။ရှိနိုင်တယ်အဲ့ဒါလို့ပြစ်မှားရင်လည်းပဲယုံကြည်စိတ်တရဏဂုံယုံကြည်တရဏဂုံညှိုးနွမ်းတယ်ဆိုပါယရဏဂုံကြီ
း
မတိပြီမြစ်တီတရဏဂုံမြစ်တီဆိုတာညှင်းနွမ်းတာပြောတာညှင်းနွမ်းတယ်ဆိုတာမစင်ပြေဘူးပေါ့မစင်ပြေဘူးဆိုတော့ညှိုးနွမ်းပြီပေါ့ဟုတ်ကဲ့လားညှင်းနွမ်းတာယရဏဂုံကြီ
း
မတိပြီမြစ်တီတရဏဂုံယရဏဂုံကြီးမတိပြီညစ်တီတရဏဂုံသို
့
ယရဏဂုံကြီ
း
သီမာတိသ
ီမာ
တိသီသရဏဂုံ
သီသရဏဂုံ
သီမာတိ
သီသရဏဂုံယရဏသုံးတွေ
မယုသေမြစ်လေသရဏဂုံသမယဖြစ်လာပြီဆိုလို့ရှိရင်လည်းပဲတဲ့သရဏဂုံညှင်းနွမ်းတော့တာပဲညှိုးနွမ်းတော့တာပဲတဲ့ဟုတ်ပါမလားသမယမှာဖြစ်လာပြီဆိုတဲ့နောက်ယုံကြည်မှုအားပြော့မသွားဘူးလားအားပြော့သွားပြီဆိုတော့ကြည့်လို့ရှိရင်အဲ့ဒီသရဏဂုံညှိုးနွမ်းညှင်းနွမ်းမသွားဘူးလားအဲ့ဒါပြောတာယရဏဂုံကြီ
း
ယုံမာကြီ
း
ညစ်သီသရဏဂုံ
သရဏဂုံ
သုမာတိ
သရဏဂုံယရဏသုံးတွေ
မယုသေ
မယုသေ
ညစ်လေသရဏဂုံသရဏဂုံညှင်းနွမ်းခြင်း၄မျိုးယရဏသုံးပါးရဲ့ဂုံကိုမသိရင်လည်းသရဏဂုံညှင်းနွမ်းတယ်ညှို့နွမ်းတယ်ယရဏဂုံသုံးပါးရဲ့ဂုံကိုအသိမှားနေရင်လည်းညှင်းနွမ်းတယ်ယရဏသုံးပါးရဲ့ယရဏသုံးပါးကိုမယုံသေးရင်လည်းညှင်းနွမ်းတယ်ယရဏသုံးပါးကိုယုံမှရင်လည်းညှင်းနွမ်းတယ်ဒါဘုန်းကြီးကအကုန်လုံးပါလို့မပါဘဲနဲ့မြန်မာလိုဤတက်တက်ပြောတာကျမ်းညွှန်းလိုခြင်းလို့ရှိရဲ့ခௌတကပါဌအဋ္ဌကထာသာမျက်နှာခွန်အဲ့ဒီထဲကအားလေလူဘုန်းကြီးတွေမှာအခြေပြုဗုဒ္ဓဘာသာဆိုတာဒီထဲမှာအကုန်ပါတယ်နောက်ဘလို့ရှိခိုးလို့ရှိရင်တရဏဂုံဖြစ်တယ်ဘလို့ရှိခိုးလို့ရှိရင်တရဏဂုံမဖြစ်ဘူးဆိုတာဒီလည်းပဲဒီထဲမှာပါပါတယ်ဒါတွေဘုန်းကြီးအကုန်ပြောနေလို့တော့မဖြစ်ဘူးအဲ့တော့ဆောင်းပုတ်ကလေးတော့ဘုန်းကြီးချပေးလိုက်မယ်တစ်ခေါက်ပဲလိုက်ဆိုသွေမျိုးအဖြစ
်
ရှိခိုးလေမဖြစ်သရဏဂုံကြောက်ရသူအဖြစ
်
ရှိခိုးလေမဖြစ်သရဏဂုံဆရာအဖြစ
်
ရှိခိုးလေမဖြစ်သရဏဂုံသုံးမျိုးတော့သရဏဂုံမဖြစ်တာဆွေမျိုးမရှိခိုးတယ်ဆိုရင်လည်းပဲမဖြစ်ဘူးတဲ့ကြောက်လို့ရှိခိုးရင်လည်းမဖြစ်ဘူးတဲ့ဓမြရိုက်မှကြောက်တဲ့အခါကျရှိမခိုးဘူးလားဟုတ်ကဲ့လားရှိခိုးတော့အဲ့ဒါဓမြကိုးကွယ်လားဟမ်ဓမြကိုအားကိုးရလို့ယုံကြည်တာလားမဟုတ်ဘူးသရဏဂုံမဟုတ်ဘူးပေါ့အဲ့ဒါပြောတာဆရာအဖြစ်ရှိခိုးလက်မဖြစ်တရဏဂုံဆရာကိုအနန္တအနန္တ၅ပါးဂုံကျေးဇူးသိလို့မလို့ရှိခိုးတဲ့တရဏဂုံဖြစ်သလားဆိုတော့မဖြစ်ဘူးဆရာမဟုတ်ကျေးဇူးတင်လို့ရှိခိုးတယ်ဘယ်လိုမှတရဏဂုံဖြစ်တယ်လဲဆိုတော့ပုဂ္ဂိုလ်များဟုရှိခိုးမှုရယူတရဏဂုံပုဂ္ဂိုလ်များဟုရှိခိုးမှုရယူတရဏဂုံဆိုအဲ့ဒီလိုမှတရဏဂုံဖြစ်တယ်တဲ့ပုဂ္ဂိုလ်များဆိုတာလောဘဒေါသမောဟကိလေသာငြိမ်းလို့မို့ကိလေသာငြိမ်းတဲ့ပုဂ္ဂိုလ်ငြိမ်းအောင်အကျင့်တွေကျင့်နေတဲ့ပုဂ္ဂိုလ်သီလသမာဓိပညာအကျင့်တွေကျင့်နေတဲ့ပုဂ္ဂိုလ်လို့အဲ့လိုစိတ်ထဲကယုံမှတ်ပြီးရှိခိုးမှဒါတရဏဂုံလို့ဒါပြောတာတရဏဂုံတီကဘယ်လေးဝလာရမရှိကုန
်
တရဏဂုံတီကပဲလေးဝလာရမရှိကုန
်
ဆို
ပဲလေးဝလာရ
လောက်ပါဒီတော့ဘုန်းကြီးတို့ပြိတ္တာကြီးညိုယုံကြည်မှုဆိုတဲ့အောက်ဆုံးတဲ့အခြေခံအပိုင်းဒီအပိုင်းတောင်မှဒီလောက်သိစရာတွေမများသေးဘူးလားများတယ်နော်အဲ့ဒါသိစရာရှိသမျှလျှောက်ပြောနေလို့ရှိရင်တော့မကုန်တော့ဘူးဒီတော့လေလာသိတဲ့စာဥစ္စာရန်နေကြည့်ပြီးတော့ဆက်ပြီးလေလာလို့ရှိရင်နားလည်းသဘောပေါက်နိုင်ပြီနော်ငါးနာရီနဲ့30မိနစ်40နိဗ္ဗာန်ဒါကြောင့်မလို့ခင်ဗျားတို့ဒီမှာဒီနေ့နေ့တရားပွဲဒီမှာပဲရပ်ပြီးတော့တရားသိညာဆိုနောက်တတိယပတ်သဒုဋ္ဌပတ်ခင်ဗျားပြောပုံနဲ့ဆိုရင်တော့ဒုက္ခပါပဲနောက်အဆင့်30ကြာမေးနော်အခုတဆင့်ကိုဒါပြီးပြီးသားတာမပြီးသေးဘူးမပြီးသေးပေမဲ့လို့ဒီအောက်ဆုံးအဆင့်ဟာအရေးမကြီးဘူးလားအခြေခံအဆင့်တရဏဂုံကိုနားလည်ဖို့လိုတဲ့ဘာကြောင့်ဗုဒ္ဓဓမ္မသံဃာဟာရှိကိုတိုက်ကိုွယ်တဲ့ယုံကြည်တိုက်သိတတ်ထိုက်တယ်ဆိုတာဒါနားလည်ဖို့လိုတယ်အဲ့ဒါအဲ့ဒီအခြေခံရသွားပြီဆိုလို့ကြည့်ရင်တော့အထက်အထက်ကျင့်စဉ်တွေဟာမိမိတို့ကျင့်နိုင်သွားတယ်ဒါကြောင့်ဘုညင်တို့တရားနာပရိသတ်ဟာမြတ်စွာဘုရားရဲ့ချမ်းသာရေးတရားတော်များအနက်ကြီးညိုယုံကြည်မှုအပိုင်းလိုက်နာကျင့်ကြံမှုအပိုင်းကိုကျင့်သီလအပိုင်းလက်တွေ့ကျင့်ကြံမှုအပိုင်း၄ပိုင်းနဲ့ကြီးညိုယုံကြည်မှုဆိုတဲ့အောက်ဆုံးစဉ်အခြေခံအပိုင်းကိုနာကြားရပြီးတော့နာကြားတဲ့အလျောက်လဲသဘောပေါက်လို့ဟုတ်သဘောပေါက်တဲ့အလျောက်လဲပဲယရနာသုံးပါအာကိုအထာရလို့တို့များကိုယ်ဝယ်ယုံကြည်သီကတာဖြင့်အမှန်ကြီးမှန်တဲ့ကိုယ်ဝယ်ယုံကြည်သီကမှုပဲလို့ဉာဏ်ထဲမှာသဘောပေါက်ပြီးတော့မှန်ကန်တဲ့ဘုရားဘာသာအယူဝါဒကိုอยู่จ๋าหยาပြီးတော့ရှင်တော်မြတ်ဘုရားမိမိတို့ကိုယ်ပွဲသိတတ်တဲ့ဗုဒ္ဓရှင်တော်မြတ်ဘုရားညွှန်ကြားတဲ့အတိုင်းအထက်အထက်ဆင့်ဖြစ်တဲ့လိုက်နာစရာဩဝါဒများလိုက်နာကျင့်ကြံစရာဩဝါဒများကိုကျင့်သီလစောင့်တိုင်းစရာကိုကျင့်သီလအပိုင်းများလက်တွေ့ကျင့်ကြံပွားများအာထုတ်စရာအပိုင်းများကိုလည်းပဲဆက်လက်ပြီးတော့ကျင့်ကြံပွားများအာထုတ်လိုက်နာနိုင်ကြသဖြင့်ဆင်းရဲခတ်သိမ်းကင်းငြိမ်းရာနိဗ္ဗာန်ကိုလေမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။ဘာလို့ခေါ်မလဲ။ဒိုင်းလိုက်စရာစူတောင်းကြောင်းယနေ့ယခုတတိတော်တို့ပြုစုရသောဒါနာကုသိုလ
်
သီလကုသိုလ
်
ဘာဝနာကုသိုလ
်
တရားနာရသောကုသိုလ
်
ဝေယဝိသဆောင်ရရသောကုသိုလ်ဤကုသိုလ်စုစုကြောင
်
တတိတော်တို့သည
်
ปัญญาရှိตรอกองโดเนี่ยตาช่วยจုံส่งสิป้องเต็มสะสัญญาอยู
่
ปัญญาရှိตรอกองโด
ขอเ
ปียวต่อเ
ต
ียมันสกามันุกูนาคามัตตายะตะเพียงปัญญาရှိตรอกองโดကျင့်ကြံနေထိုင်ကြသည့်အတိုင
်
ဆင်းရဲငြိမ်းချမ်းအကျင့်ကောင်းအကျင့်မှန်တို့ကိုကျင့်ကြံပွားများကျိုးစားအားထုတ်နိုင်ကြသဖြင့်ဆင်းရဲခတ်သိမ်းကင်းငြိမ်းရာနိဗ္ဗာန်ကိုမြင်မြန်စွာမျက်မှောက်ပြုရပါလိုကုန်၏အရှင်ဖုရားဤကောင်းမှုအစုစုကြီးအဖို့ဘာကကိုမိဘဘိုးဘွားဆရာသမားတို့မှစ၍အလုံးစုံသောသတ္တဝါတို့အားအမြတ်ပေးဝေပါကုန်၏အမြတ်ရ၍ဆန္ဒရပါစေအမြတ်
ရာရှိပါစေ
။သံဃာ့ဘာသာရှိပါစေ။